ကျုပ်နိုင်ငံရဲ့အုပ်ချုပ်မှုနယ်မြေတစ်စီးတစ်ပိုင်းဖြစ်တဲ့ဟောင်ကောင်မှာအငင်းပေါ်စရာဖြစ်နေတဲ့ရွေးချယ်တင်မြှောက်မှုပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်မပေးခင်ကာလမှာဖြစ်ပေါ်လာနေတဲ့အခြေအနေတွေအထူးရုံးနေအပေါ်ဟောင်ကောင်ထိပ်တန်းခေါင်းဆောင်တယောက်ကသတိပေးပြောဆိုခဲ့ပါတယ်။အကြမ်းဖက်တာရောအကြမ်းမဖက်တာရောဘလို့တရားမဝင်တဲ့လှုပ်ဆောင်မှုကိုမှခွင့်ပြုမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးအကြီးအကဲဖြစ်တဲ့လီယောင်ချွန်ရင်းကအင်ကာနီရုတ်တံကနေအပတ်စဉ်ပြောဆိုတဲ့မင်းကုန်းမှာပြောဆိုသွားပါတယ်။အခုသတင်းပတ်အတွင်းသူဖွဲ့ထားတဲ့ဓာတုပစ္စည်းတွေနဲ့အတူလူ၁၀ယောက်ကိုဟောင်ကောင်ရဲတပ်ဖွဲ့ကဖောက်ခွဲရေးပစ္စည်းထုတ်လုပ်နေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားပါတယ်။သူတို့ကိုဘာပြစ်မှုနဲ့မှတရားစွဲဆိုခြင်းမရှိသေးပေမဲ့ဘုံပြုတ်လို့မှုနဲ့တန်တရားရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံကလူသားတဲ့ဟောင်ကောင်ရဲ့အကြီးဆုံးအုပ်ချုပ်ရေးမှုကိုရွေးချယ်မှုပြုတ်လို့ဖို့အတွက်ဟောင်ကောင်ဥပဒေပြုလွှတ်တော်အမတ်တွေကအခုသတင်းပတ်အတွင်းမှာမဲပေးရွေးချယ်ရမှာဖြစ်ပါတယ်ခင်ဗျာ။